ဒီကနေ့စနေနေ့မနက်အစောပိုင်းရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းပြားမြို့နယ်ကြားကကျေးရွာတရွာကိုလက်နက်ကြီးကြီးကြားလို့လူလေးဦးတေဆုံးပြီးရွာသားတချို့ထိခိုက်ဒဏ်ရာအပြင်းထန်ရခဲ့တယ်လို့နေနေလဲမီးလောင်ပျက်စီးသွားတယ်လို့ရခိုင်ဒေသခံတွေကပြောပါတယ်။ဒီရပိုင်းနေအတွင်းမှာချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွင်တိုက်ပွဲတွေကပိုပြင်းထန်လာတယ်လို့စစ်ပြေးစစ်ရှောင်ဥယီကလည်းတသိန်းတသောင်းကျော်အထိရှိလာနေပြီလို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။အပြည့်အစုံဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။ရခိုင်တိုင်းဒေသလက်နက်ကင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေစေအနေထားမှာတော့ဒီကနေ့ဖေဖော်ဝါရီလ29ရက်နေ့စနေနေ့မနက်ပိုင်းမှာရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းများမြို့နယ်ကြားတိုက်ပွဲဖြစ်ပွားပြီးတော့အနည်းဆုံးလူ4ဦးသေဆုံးခဲ့ရပြီးတော့ရွာသားတချို့ထိခိုက်ဒဏ်ရာအပြင်းထန်ရခဲ့တယ်လို့နေအိမ်တချို့လည်းမီးလောင်ပျက်စီးသွားတယ်လို့ရခိုင်ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်မင်းများနဲ့မြောက်ဦးမြို့နယ်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးအရက်သားထိခိုက်သေးဆုံးမှုအခြေအနေကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ပြောခွင့်ရခိုင်ဒုက္ခက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။ဒီမင်းများနဲ့ဒီမြောက်ဦးကြားပေါ့လေအဲ့ဒီမှာဒီဘူးတလုံးမွတ်စလင်ရွာကိုမြန်မာစစ်တပ်ဘက်ကဒီရန်တမ်းပြတဲ့လက်နက်ကြီးထိပြီးတော့မှမွတ်စလင်၄ဦးတေပြီးတော့၅ဦးတန်ရာရတာ။နောက်ဒီမြောင်းပွေရွာမှာလည်းပဲဒီဟိုအိမ်300မိလောက်သွားတယ်လို့သိရတယ်။ဟိုနောက်ထပ်လည်းပဲဒီအရသားတွေဒီထိခိုက်တန်ရာရတဲ့တင်းတွေတော့ဟိုဆက်တိုက်ဟိုကြားနေရတယ်ဗျာ။ဒါမဲ့လို့အသေးစိတ်ကတော့လောလောဆယ်ကျွန်တော်ကြည့်ရောက်မလာသေးဘူ
း။ဟုတ်ကဲ့ဒါဒီနေ့မနက်ဖြစ်တာပေါ့နော်ဥခိုင်ဒုက္ခ။
ဟုတ်ကဲ့ဒီနေ့မနေ့ဖြစ်တာဗျအဲ့ဒီမှာဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီသူတို့ဘက်ကအထူးအခက်အကြဆုံးတွေများပြီဆိုလို့ရှိရင်အနီးနားကရွာတွေကိုဒါရန်တမ်းပြီးတော့ပြစ်တဲ့ပြကြောင့်မလို့အခုလိုမျိုးဒါရာသားတွေထိခိုက်ဒေကျတန်ရာမှုတွေဖြစ်တာဗ
ျရခိုင်ပြည်နယ်မြောက်မြွနယ်တွေမှာဒီရပိုင်းတွေမှာတိုက်ပွဲတွေဇက်တိုက်ပြန်ဖြစ်ပွားလာနေပြီးစစ်ဘေးဆစ်ဆောင်ပြည်သူတွေပို့ပြီးတော့များလာတယ်လို့ရခိုင်စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမြွနယ်များစီယုံအာရေးစီကအတွင်းမှုကိုစောစောထွန်းကအခြေအနေကိုပြောပြပါတယ်
ဒီမနေ့ဆိုတော့ကတည်းကမနေ့6ရက်လောက်ကတည်းကတာဖြစ်တာပေါ့နော်ဒီ9ရက်ခွေလောက်အထိကိုတပ်ပွေတွေကဖြစ်နေခဲ့တယ်ပေါ့အဲသူကမြောင်ဦးနဲ့မင်းပြအကြအလောက်ကိုကြားတယ်အမရဲ့ကြေးရော်မှာအိမ်3လုံးကမိန်းလောင်တော့တာပေါ့နော်နောက်ပြီးတော့ဒင်ရတဲ့သူကတစ်ဖြည်းတစ်ဖြည်းဝင်းကျင်လောက်ရှိတယ်အမရဲ့ဒီဒေတာဘူးဒနာဖမပြင်းထန်လာတာရှိတယ်ဘူးတခါအဲ့ဒီမြောင်ဦးနဲ့မင်းပြအဆင်းနှမဖြစ်တာပေါ့ဒါပေမဲ့ဒီနေ့တပ်ပွေဖြစ်တဲ့ခါကျတော့ဒီကားတော့လာတဲ့အကုန်လုံးရဲဆိုင်တော့တယ်ပေါ့နော်ဒီအဝေးပြေးကလက်မကြီးပေါ်မှာလည်းကားတွေလည်းမရှိတော့ဘူးအဲ့လိုဖြစ်တော့တဲ့အားတွေရှိတယ်အဲ့ဒီမြောက်ဦးရဲ့မင်းပြအကြမ်းမှရှိနေတဲ့သခင်တချို့မှာတော့အခက်အခဲတချို့တွေ့နိုင်တယ်ပေါ့နော
်ချင်းမီနယ်ပါဝင်ရခိုင်ပြည်နယ်တွင်းကဆစ်ဖြစ်ပွားနေတဲ့မြို့နယ်တွေမှာစီးရဲကပိုပြင်းထန်လာနေပြီးအစိုးရတပ်ဖက်ကနေလေကြောင်းတွေနဲ့ပါတိုက်စစ်ဆင်လာနေတယ်လို့ရခိုင်တပ်ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
ဒီရပိုင်းမှာထိတွေ့မှုကပြင်းထန်တဲ့ဥစ္စာကတော့ဒီဘလဝဖက်မှာကတော့တိုက်ပွဲကတော့ဒီနေ့ဆိုလို့ရှိရင်တော့23ရဲမြောက်ဖြစ်နေပြီပေါ့နော်ဒီတိုက်ပွဲကတော့ဆက်တိုက်ဖြစ်နေတာ23ရဲမြောက်ရှိပြီဒီမီးချောင်းဘလဝမျိုးနဲ့မီးချောင်းတရာထိတ်ကဒီမြန်မာစစ်တပ်ရဲ့လက်နက်ကြီးစခန်းမှာဟိုဖြစ်နေတာသူတို့အဲ့ဒီလက်နက်ကြီးစခန်းဝန်းကျင်ကိုသူတို့ဒီဟိုမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီဟိုစစ်လက်နက်ပစ္စည်းတွေရိတ်ခါတွေထောက်ပံ့ဖို့အတွက်သူတို့ဒါစစ်ကူတွေပို့ဖို့အတွက်စ조사နေတာရှိတယ်အဲ့ဒီမှာဒီမြန်မာစစ်တပ်ရဲ့ဒီစစ်ကြောင်းတွေနဲ့နေပြီးတော့မှာကျွန်တော်တို့ရခိုင်တပ်တို့ရဲ့ဖြတ်တောက်ရေးစစ်ကြောင်းတွေကြားမှာဟိုတိုက်ပွဲတွေကတော့ဒါနေစဉ်ရဆက်ဖြစ်နေတာဒီမှာမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီ Jet Fighter တွေနောက်ဒီအာသူတို့ဒီဟိုတိုက်ခိုက်ရေးရဟတ်ယာဉ်ပေါ့နော်ဒီအဲ့ဒီဥစ္စာတွေအသုံးပြုပြီးတော့မှာသူတို့ဒီဟိုဆက်တိုက်တိုက်ခိုက်နေတာပေါ့ဒီတချို့နေ့တွေမှာဆိုလို့ရှိရင်မြန်မာစစ်တပ်ဘက်ကနေပြီးတော့ဒီ Jet လေယာဉ်2စီးဒီရဟရင်လေးစီအဲ့လိုမျိုးဟိုတပြိုင်တည်းတလာရောက်ပြီးတိုက်ခိုက်တာတွေရှိတယ်ဗျ။တို့ဒီဘုံကျေးတာတွေရှိတယ်။နောက်ဒီရော့ကက်တွေနဲ့ပစ်တာရှိတယ်။နောက်စေတနာကြီးတွေနဲ့ပစ်တာပေါ့လေ။အပေါ်ကနေပြီးတော့မှ။ဟိုဒီရက်ပိုင်းမှာတော့တို့ဒီအတော်လေးပေါက်ခွဲရောပြင်းထန်တဲ့ဒီဘုံအကြီးစားမျိုးတွေကိုလာပြီးတော့ရှတာလည်းရှိတယ်ဗျ
။အခုဆိုရင်တော့ရခိုင်တက်နဲ့မြန်မာစစ်တပ်တို့ကြားစေတင်းမှမှုတွေကြောင့်ဆစ်ရှောက်ဥယေကဒီကနေ့အထိတသိန်းတသောင်းကျော်သွားပြီဖြစ်ပြီးဒီသိန်းချီတဲ့ဒုက္ခတွေဒီအတွက်တောက်သုံးရေစားနေရိတ်ခါအခြေခံဆင်းဝါးနဲ့နေထိုင်ရေးကအတော်လေးကိုဒုက္ခတွေ့နေကြရတယ်လို့လည်းရခိုင်ဒုက္ခတွေဒီကိုကူညီပေးနေသူကိုစစောထွန်းကပြောပါတယ
်ကျွန်တော်တို့အကုန်လုံးတသိန်းနဲ့တသောင်းနဲ့အဲတသိန်းတသောင်းနဲ့9000ကျော်ကျော်လောက်တော့ရှိမယ်ပေါ့နော်ကျွန်တော်တို့ဈေးမှာအဓိကအခက်အခဲကပါရှိနေဆိုတော့ဒီရေရှပ်ပါပြည်လာတဲ့သခင်တွေရှိနေတယ်ပေါ့နော်
ဒီရေရှားပါပြည်တော်နဲ့အတူတူဒီအချိန်မှပြဿနာတရှိုးလေးရှိလာတယ်ပေါ့နော်အထူးသဖြင့်ကလေးတွေမှာဆိုရင်အရေးကြောက်ကလေးဖြစ်လာတဲ့ဟာနေရာလေးရှိတယ်နောက်ပြီးတော့မှဒီဝင်းလျှော်တာလေးရှိလာနိုင်တယ်ခုလိုတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တက်မတော်သတင်းမှပြန်ကြားရေးဖွဲ့ကိုအတည်ပြုနိုင်မှုဆက်သွယ်ပေးမယ်ဆက်သွယ်လို့မရခဲ့ပါဘူးမနေ့တောက်ကြနေတော့ကလည်းရခိုင်ပြည်နယ်မင်းမြမြို့နယ်တ ပြင်းထန်တဲ့ဖြစ်ပွားခဲ့ပြီးဒီတိုက်ပွဲအတွင်းမှာမင်းများမြို့ကအမျိုးသားတဦးသေဆုံးကာကိုဝင်ဆောင်မိခင်တဦးကလင်းငယ်တဦးအပါအဝင်အရသားတချို့ပါထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင်။